COVID ကရောဂါကူးစက်မှုတွေကြောင့်3လနီးပါးပိတ်ထားရတဲ့ရခိုင်ပြည်နယ်နယ်စပ်ကုန်သွယ်ရေးကိုဒီကနေ့အောက်တိုဘာလ14ရက်နေ့မှာပြန်ပြီးတော့ဖွင့်လှစ်ပေးလိုက်ပါပြီ။ COVID ကရောဂါကြောင့်ဇူလိုင်လတည်းကပိတ်ထားတဲ့ရခိုင်ပြည်နယ်နယ်စပ်ကုန်သွယ်ရေးကိုပြန်ဖွင့်လိုက်ပေမဲ့ကုန်ကူးတဲ့သူတွေအနေနဲ့ COVID စီးကမ်းချက်တွေနဲ့အညီလိုက်နာရမယ့်ကန့်သတ်ချက်တွေကတော့ရှိနေပါသေးတယ်။ဘလို့ကန့်သတ်ချက်တွေလဲဆိုတာရန်ကုန်ကလာတဲ့သတင်းကိုအောင်မြတ်သူပြောပြပေးပါရှင်။
ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေကြောင့်ဇူလိုင်လတည်းကပိတ်ထားရတဲ့ရခိုင်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကုန်သွယ်ရေးဂိတ်တွေကိုဒီကနေ့အောက်တိုဘာ14ရက်နေ့မှာပြန်လည်ဖွင့်လှစ်ပေးလိုက်ပါတယ်။ရခိုင်ပြည်နယ်မှာကိုဗစ်ကရောဂါကူးစက်မှုကျဆင်းသွားပြီဖြစ်လို့နယ်စပ်ဂိတ်တွေကိုပြန်ဖွင့်ပေးလိုက်ပေမဲ့ကိုဗစ်ကရောဂါဆိုင်ရာစီကံသတ်မှတ်ချက်တွေနဲ့အတူနယ်စပ်ကုန်သွယ်ရေးဂိတ်တွေကိုပြန်ဖွင့်ပေးခဲ့တာဖြစ်ပါတယ်။နယ်စပ်ကုန်သွယ်ရေးတွေပိတ်ထားစဉ်အခက်အခဲကြုံခဲ့ရတဲ့ကုန်သည်တွေ၊ကုန်သွယ်ရေးဂိတ်တွေမှာအလုပ်လုပ်ကိုင်နေကြတဲ့အလုပ်သမားတွေအတွက်အလုပ်ကိုင်တွေပြန်လည်ရရှိနိုင်မှာဖြစ်တယ်လို့ရခိုင်ပြည်နယ်ကုန်သည်များနဲ့စက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ
်။အတိအကျတော့နေဆက်ကုန်သည်ကတော့ဒါဖွင့်ပြီပေါ့လေဖွင့်ပြီဆိုလို့ရှိရင်တော့ဒါကျွန်တော်တို့ဘာဖြစ်ကုန်သည်တွေအတွက်ကတော့အသက်ရှူပေါ့လေတခုတော့ရတော့တာပေါ့လေအရင်ကတော့ပိတ်တော့တဲ့အတွက်ဒါအခက်ခဲတယ်အများကြီးပဲသူနဲ့ဆက်ဆက်တဲ့ဆက်တာတွေကလည်းအများကြီးပဲအဲ့ဒါမှာအခက်ခဲတော့အများကြီးကြုံခဲ့ရတယ်အခုတော့ဖွင့်ပြီဆိုတော့ဘာဖြစ်ဒါသက်ဆိုင်ရာဒါတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကလည်းဒါကိုဗစ်ကတော့ COVID ပါပဲ COVID စီးမီးစီးကနေအညီပေါ့လေဒါဖွင့်နိုင်အောင်ဒါထင်းချုပ်မှုတွေဒါတင်းကျပ်မှုတွေကတော့ရှိလာနိုင်ရှိလာပါတယ်ဒါရှိလည်းရှိရမယ့်ကိစ္စပါကိုကတော့ပြီးတော့ရှင်ကျွန်တော်တို့ဒီကုန်သည်တွေဘက်ကလည်းပါရှိပြီဒီစီးမီးစီးကနေပုံမှာတကယ်ဟိုတကယ်စိတ်ပါလက်ပါကျွန်တော်ပူပေါင်းပြီးတော့ဒါကတော့ဟိုဒါကိုနိုင်ငံကိုပြည်နယ်အတွက်ပဲဒီဒါကိုဗစ်ကိုကာကွယ်ဖို့အတွက်ကတော့အကုန်လုံးဒီကိုဗစ်စီးမီးစီးကနေအရင်ဒါပူပေါင်းပြီးတော့လုံးမပဲဒီနေဆက်ကုန်သည်တွေလုံငန်းကတော့ရေရှည်ရှင်းတဲ့နိုင်မယ်လို့ပဲမြင်ပါတယ်ဗျဟုတ်ကဲ့
နေဆက်ကုန်သွယ်ရေးဂိတ်တွေမှာအလုပ်လုပ်သူတွေအနေနဲ့လိုက်နာရမယ့် COVID စီးကမ်းချက်တွေသတ်မှတ်တင်ကြတာတော့လည်းသူကအခုလိုရှင်းပြပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါ COVID နဲ့ပတ်သက်တဲ့စီးမီးစီးကမ်းတွေကတော့ဟိုရှိပါတယ်ဟိုမှာကုန်နဲ့ပတ်သက်တဲ့စီးမီးစီးကမ်းကတော့အရင်တိုင်းပါပဲဒါကတော့ကုန်တွေကုန်အနေနဲ့ကတော့အရင်တိုင်းပဲကျွန်တော်တို့ရှိပါတယ်အခုလက်ရှိဒီကတော့ COVID စီးမီးစီးကမ်းအနေနဲ့ကတော့ရှိပါတယ်အဲ့ဒါကတော့လက်ရှိကျွန်တော်တို့ဒီအဓိကဒီပြည်နယ်ကောင်စီရဲ့ထင်းချုံမှုကတော့အဓိကတော့ကျွန်တော်တို့ဒီဟိုပေါ့လေဒီနေဆိုရနေပြောတာတော့ဟိုလေသားပေါ့အဓိကတော့လေသားလေနဲ့လိုက်ပါမယ့်ဒီလေသားတွေရဲ့နောက်တစ်ချက်ကဒီကုန်တင်ကုန်ချလုပ်တဲ့ကျွန်တော်တို့စစ်တွေဆိုလဲရွှေမင်းငယ်စကန်မောင်တော့ဆိုရင်လည်းဒါကငင်းချောင်းစစ်ကငင်းချောင်းစီးပွားရေးဆောင်ပေါ့လေအဲ့ဒီထဲမှာရှိတဲ့ကုန်တင်ကုန်ချအလုပ်သမားတွေရောနောက်ပြီးတော့ဒီဟိလေသားတွေအကုန်လုံးကတော့ဟိုပေါ့ two percentage ပေါ့လေဒါ say နှစ်ချိန်ဖိုးပြီးသားဖြစ်မှာပဲဒါလိုက်လုခွင့်ပေးမယ်လို့တော့ဒါတိတိကျကျတော့ညွှန်ကြားထားပါတယ်
မြန်မာနိုင်ငံမှာစစ်တကအာဏာသိမ်းပြီးနောက်ပိုင်းမြန်မာကျပ်ငွေတန်ဖိုးကျလာတာကြောင့်ပြည်ရင်းကုန်စည်နှုန်းနဲ့စက်သုံးစီဈေးတွေမြင့်တက်နေပါတယ်မြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်မှုအ ਨੇ ဆုံးပြည်နယ်တစ်ခုဖြစ်တဲ့ရခိုင်ပြည်နယ်မှာလည်းကုန်စည်နှုန်းနဲ့စက်သုံးစီဈေးတွေမြင့်တက်လာနေတာကြောင့်နေဆက်ကုန်သွယ်ရေးတွေမှာလည်းသယ်ယူပို့ဆောင်ရေးဈေးတွေမြင့်တက်လာနိုင်ပေမဲ့အများကြီးတော့မမြင့်တက်လာနိုင်ဘူးလို့ကုန်သည်များနဲ့စက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌကတွက်ပါတယ်
ဒီပို့ဆောင်ရေးဆိုင်ကဏ္ဍမှာတော့စက်သုံးစီဈေးမြောက်တက်လာတဲ့အတွက်ဒီစက်သုံးစီဈေးပေါ်မှာမြင့်တက်ပြီးတော့ဒါကားခလေးတွေတော့အပပြောင်းလေးလေးတွေတော့နည်းလေးချိန်ကောင်းလေးရှိသွားနိုင်တယ်နောက်တစ်ချက်ကတော့ကျွန်တော်ဒီကနေပြီးတော့လေနဲ့သောပွားတဲ့အတွက်ဒါလေနဲ့သောပွားတဲ့အတွက်ဒီလေရဲ့ရေရိပ်ပေါ့လीအဲ့ဒါတွေကလည်းနည်းနည်းအနေချင်းနေသူတို့မှာတက်ကောင်းတက်သွားနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့အသင်းအနေနဲ့ညော်မြင့်ထားညော်မှန်းထားတာတော့တအားကြီးဟိုဈေးတွေကတော့တအားကြီးထိုးတက်သွားဖို့အတွက်တော့ကျွန်တော်တို့မညော်မှန်းထားပါဘူးဒါပုံမှန်အတိုင်းကတော့တက်တာတော့တက်မယ်ဒါပေမဲ့ထိန်းချိုးလို့ရနိုင်တယ်လို့တော့ကျွန်တော်မြင်ထားပါတယ်ဗ
ျအလုံယုံစက်ယုံနေနဲ့အလုတ်ကင်ခွင့်လန်းရှားပါတဲ့ရခိုင်ပြည်နယ်မှာနေဆက်ကုံသွေးလုပ်ငန်းတွေကိုမိခိုပြီးတော့လုတ်ကင်နေကြတဲ့အလုပ်သမားတွေထောင်ထဲချီရှိနေတာကြောင့်နေဆက်ကုံသွေးတွေပြန်ဖွင့်ပေးလိုက်တာဟာလုပ်ငန်းရှင်တွေအတွက်သာမကထောင်ထဲချီတဲ့ရခိုင်ပြည်သူတွေအတွက်လည်းဝင်ငွေရှာနိုင်ကြမှာဖြစ်ပါတယ်။အခုလိုရခိုင်နေဆက်ကုံသွေးကိုပြန်ဖွင့်ပေးလိုက်ပေမဲ့စားသောက်ဆိုင်တွေအပန်းပြေကမ်းခြေတွေကိုပြန်မဖွင့်ပေးသေးသလိုလိုင်းနာရမယ့် COVID စီးကမ်းချက်တွေကိုထုတ်ထားဆဲဖြစ်ပါတယ်။ရခိုင်ပြည်နယ်မှာ COVID ရောဂါကူးစက်မှုကတော့9ရက်ကျော်အောင်ရောက်နေပြီလို့ပြည်နယ်ကျန်းမာရေးဦးစီးဌာနကပြောကြားထားပါတယ်ခင်ဗျာ။